င်ပြည်နယ်အတွင်း KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်နေ့စဉ်နီးပါးလောက်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ပြေးဒုက္ခသည်3000နီးပါးရှိလာပြီးထိုင်းဘက်ကိုအများအပြားထွက်ပြေးနေကြရပါတယ်ဒီကြောင်ထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ
ကရင်ပြည်နယ်ခရယူတပ်မ6ထိတ်ထုတ်ရနယ်မြေပြင်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားစုမြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့ကြားတစ်ဖက်တိုက်ပွဲတွေတင်းထန်နေတယ်လို့စစ်ကောင်စီဘက်ကနေဖြစ်တဲ့လက်နက်ကြီးတွေကလည်းစစ်ပင်းဆောင်ဒုက္ခတွေရှိတဲ့နေရာအထိတိုက်ရောက်မှုတွေလည်းရှိနေတာပါအခုဆိုရင်တပ်မ6နယ်မြေပြင်မှာစစ်ပင်းဆောင်သူလူကြီး3000လောက်ရှိလာပြီဆိုပြီးတရင်လူခွေရေးဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနနာစုကအခုလိုပြောပါတယ်
စစ်ပြေဆောင်နေရတဲ့ပြည်သူတွေဘက်မှာတော့အတင်းပါပေါ့လေအမ်များတစ်ဖက်များလာတယ်လို့ကျွန်တော်တို့ပြောလို့ရတယ်ခုကကြတော့သုံးတောင်းနေတဲ့ဝင်းကျင်လာများလာတယ်ဝင်းဝင်းကျင်လာရနေပြီလို့လည်းကျွန်တော်တို့ထပ်မံရတာပေါ့နော်ပါလို့လဲဆိုလို့ရှိရင်အခုတလောကတတ်မှဆောင်နေတဲ့တင်းမှာကစီလောက်ရှာမှုတွေများတယ်လက်နေကြီးတွေညာတိကတ်မှုတွေရှိတာပေါ့နော်အဲ့ဒါကြောင့်မလို့အခုကအစတော့ကကျွန်တော်တိကတ်တာလည်းပါတယ်ဒီလိုရှိနေတိမတ်တာပြီးတော့မှတိကတ်မှုမျိုးလောက်တာလည်းပါတာပေါ့စိုက်ပွဲခြေတိုင်းမှာကတည်သူတွေကတော့ကြောက်နေရတယ်ဘာလို့လဲဆိုလို့ရှိရင်အခုကကြတော့ IDP တွေပြည်တဲ့နေရာမှာလည်းအလုံးကြီးကြတာမျိုးတွေလည်းရှိတဲ့အပေါ်မှာတော့သူတို့မှအမြင်နဲ့စိုးရိမ်နေရတယ်ကြောက်ရွံ့နေရတယ်ပေါ့
ဒီနေ့ဒီနေ့ဘက်မှာစီးရီးလှူရှာမှုတွေတင်းထန်လာခဲ့တယ်လို့လက်နက်ကြီးစီစဉ်နေရစစ်သည်ဆောင်တဲ့နေရာတွေမိနာရှိတက်ရောက်လာတဲ့အတွက်ကြောင့်ဒီကနေ့ရက်ကပဲထိုင်းပြည်ချမ်းကိုစစ်သည်ဆောင်2000လောက်ကြော့ပြန်ထွက်ပြေးလာကြတယ်ဆိုပြီးစစ်သည်ဆောင်သူတွေကိုအကူအညီပေးနေသူတွေကပြောပြပါတယ
်။ပထမဆက်ပြေးတဲ့ရက်ကဆိုရင်သူတို့ညတ်တော့ပေါ့နော်ထိုင်းပြည်ကိုကူးလာတယ်။လက်တော့ပြမဆို2000ပတ်ဝန်းကျင်လောက်ရှိတယ်။အားကြတော့တညာသက်ခံပြီးတယ်နောက်နေ့မနေ့ကျတော့ထိုင်းစစ်သားတွေကဗမာဘက်ကောင်တို့ထိုင်းစစ်သားတွေပြန်သွားခိုင်းတာမေလိုမရဘူးပေါ့နော်။အဲနဲ့ဗမာဘက်ကောင်ပြန်ရောက်ပြီးတော့အဲတော့တောင်းရင်းမြစ်ကန်တစ်ဆောင်ပါပဲ။အခြေအနေရှိနေလို့ရတယ်။နောက်ပြီးတော့လက်နက်ကြီးကျတဲ့နေရာတစ်ခါကျတိတ်မဝေးဘူး။တခါတည်းကမေလိုမရတာ။တခါမှနေနေထိုင်းဘက်လည်းတက်လို့မရ။သူကတစ်ခါရောက်နေတယ်ကွ။တိုက်ပွဲတွေကဒီဘက်ဖလူးနယ်ကျတခြားပေါ့နော်။ဖလူးဝလီနောက်တီဘူဘူအဲ့ဒါမှကတ်ရှော့ဖြစ်နေ။ပြီးပြီးတော့ကျတခါတည်းကထိုင်းဘက်ကောင်လည်းတက်လို့မရ။တပ်ပွဲရခဲ့တဲ့ခါကျတော့သူတို့ဒီစစ်ဆောင်စခန်းကြီးရဲ့ဒီကန်းဆက်မှာပဲသူတို့နေရတယ်။တိုင်းတောက်ကြီးလည်းသူတို့အကျယ်ရှိနေတယ
်။စစ်ကောင်စီဘက်ကတော့ပြည်ပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့လက်တလောသတင်းထုတ်ပြန်လာပြီးတော့မရှိသေးပါဘူး။အခုဆိုရင်ပြည်ပြည်နယ်အတွင်းစစ်သည်ဆောင်ဒုက္ခတဲ့3000လောက်ဟာတောင်ရင်းမြစ်တစ်လျှောက်ပေါင်းပြီးတောတောင်တွေထဲမှာပဲနေထိုင်နေရတာ3000ကျော်ကြာပြီဖြစ်ပါရဲ့။တက်မှာ၆နည်းနေပြင်းမှာတိုက်ပွဲတွေတစ်တိုက်ပြန်ဖြစ်လာတာကြောင့်ဘောလက်နဲ့ကြီးကြီးစံနေဆက်ရောက်တာကြောင့်ပါဒေသကအရက်သားပြည်သူတွေထိခိုက်ဒဏ်ရာရတာတွေဒီဆုံးမှာလည်းရှိနေပါရှင်